အနာရတရုတ်ကွန်မြူနစ်ပါတီနဲ့စစ်တပ်ကြားဆက်ဆံရေးရာတဖြည်းဖြည်းနီးစပ်ရှုပ်ထွေးလာနေရကတိုင်းပြည်ရဲ့နိုင်ငံခြားရေးရာမူဝါဒတွေမှာစစ်တပ်ကဩဇာလွှမ်းမိုးလာနေတယ်လို့ဂျပန်နိုင်ငံကသတိပေးလိုက်ပါတယ်။တရုတ်နိုင်ငံကပြောင်းလဲလာတဲ့ပုံစံဟာအန္တရာယ်ရှိတဲ့အခြေအနေမှာရှိနေတယ်လို့လည်းဂျပန်နိုင်ငံရဲ့ကာဝေးဆိုင်ရာနှစ်စဉ်ဆန်းစစ်ချက်အဖြစ်ဒီကနေ့ထုတ်ပြန်ရမှာဖော်ပြခဲ့တာပါ။လွန်ခဲ့တဲ့24နှစ်အတွင်းတရုတ်နိုင်ငံဟာကာဝေးရေးအသုံးစရိတ်ကိုအစားပေါင်း30အထိတိုးမြင့်သုံးစွဲလာတာကိုလည်းဆန်းစစ်ချက်မှာအလေးထားဖော်ပြထားပါတယ်။တခြားအရှေ့အာရှနိုင်ငံတွေအနေနဲ့တရုတ်နိုင်ငံဥတီနေတဲ့လမ်းကြောင်းပေါ်သတိထားရလိမ့်မယ်လို့လည်းဂျပန်ကာဝေးရေးဝန်ကြီးဆတ်တိုရှိမိုရီမိုတိုကဒီကနေ့ပဲပြောဆိုလိုက်တာပါ။နှစ်စဉ်ဆန်းစစ်ချက်ထဲမှာတော့ဂျပန်နိုင်ငံမှာအမေရိကန်တပ်တွေရှိနေတာဟာအခြေအနေကိုဟန်တားနိုင်မဲ့လုပ်ရဖြစ်နေတာမကဒေသတွင်းမှာလုံခြုံမှုရှိသလိုခံစားချက်တွေကိုဖန်တီးပေးနိုင်တယ်လို့လည်းဖော်ပြခဲ့ပါတယ်။ဒေသတွင်းကချင်းချောက်မှုနောက်တစ်ခုအနေနဲ့ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြီးမားချက်ဖြစ်တယ်လို့လည်းဂျပန်နိုင်ငံရဲ့ကာဝေးဆိုင်ရာနှစ်စဉ်ဆန်းစစ်ချက်ကဖော်ပြထားတာဖြစ်ပါတယ်။